ရခိုင်ပြည်နယ်အရေးကိစ္စကိုအကြောင်းပြပြီးတော့မြန်မာနိုင်ငံကိုပိတ်ထားတဲ့ကုန်သွယ်ရေးအထူးအခွင့်အရေးတွေကိုဥရောပသမဂ္ဂ EU ဘက်ကရုတ်သိမ်းတာဟာပဋိပက္ခကိုနီးမှန်လက်မှန်အဖြေရှာတာမဟုတ်ဘူးဆိုပြီးမြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂများအဖွဲ့ချုပ် CDUM တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ CDUM အဖွဲ့တွေဟာဒီကနေ့မြန်မာနိုင်ငံကိုရောက်နေတဲ့ EU ဥရောပသမဂ္ဂကိုယ်စားလှယ်တွေနဲ့တွေ့ဆုံပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုဇော်ထက်ကပေးပို့ထားပါတယ်။
ရခိုင်မြောက်ပိုင်းမှာဖြစ်ပွားနေတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတုံ့ပြန်တဲ့အနေနဲ့မြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးတွေကိုရပ်ဆိုင်ဖို့ဥရောပသမဂ္ဂ EU ကစဉ်းစားနေရဟာတရားမျှတမှုမရှိဘူးလို့မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားများသမဂ္ဂအဖွဲ့ချုပ် CDUM ကဥက္ကဋ္ဌဦးမောင်မောင်ကပြောပါရယ
်ဒီလို GS withdraw လုပ်တာနဲ့ဟိုတခြားဖြစ်နေတဲ့ကိစ္စကပျောက်သွားမလားဆိုတာကျွန်တော်အနာတခြားစီတခြားဖြစ်နေလို့ကျွန်တော်ကပြောတာပါအဲ့တော့အရင်ဆုံးဘာလို့အထည်ချုပ်ကဏ္ဍထိမှလဲဆိုတော့အထည်ချုပ်ကဏ္ဍကကျွန်တော်တို့ကဥရောပကလာပြီးအတားတွေများ brand တွေများတယ်ဥပမာဆိုရင်ကျွန်တော်တို့ H&M တို့เนาะကျွန်တော်ရှီဘိုတို့တို့ကလေးတွေလူငယ်တွေဝတ်တဲ့အင်ဂျင်ဝန်ဆောင်များအဲ့ဒီ company တွေအားလုံးကရုပ်ရည်ကြီးပြန်ထွက်သွားလို့ဆိုတော့ကျွန်တော်တို့လူတွေအလုပ်ကပြုတ်ကုန်တယ်အဲ့ဒီအလုပ်ပြုတ်တဲ့လူတွေကပြောမယ်ဆိုရင်ကျွန်တော်တို့တိုင်းတာတန်းမှာရခိုင်လူသားလေးတွေလူငယ်တွေအမျိုးသမီးတွေ9000လောက်ရှိတယ်ဗျဆယ်ကအနည်းဆုံးလုပ်လို့သူတို့ဒီသူတို့ဒေတာမှာဖြစ်လို့အလုပ်ကင်မရှိလို့ရန်ကုန်ကလာပြီးအလုပ်ရှာတဲ့ကိစ္စကထပ်ပြီးတော့အလုပ်ပြုတ်အောင်မှာလာဗျာကျွန်တော်ထင်တယ် this is not fair ဒါကမတရားဘူးလို့ကျွန်တော်ထင်တယ်ဒါကြောင့်မို့လို့ဒီမှာလာပြီးတော့ဒီစီးပွားရေးအထူးကွန်ရပြန်ရုပ်သိမ်းတာဆိုတာကအနာတခြားစီးတခြားဖြစ်နေတယ်ဘိုးဘက်မှာဖြေရမယ်ကာကိုတွားပြီးတော့တိတိကျကျထပ်ပြီးတော့ဖွင့်ပြွေးကိုလုပ်ဖို့လိုတယ်လို့တော့ကျွန်တော်ကပြန်ပြောချင်ပါတယ်
တကယ်လို့ EU ဘက်ကဒါကိုရုပ်သိမ်းလိုက်မယ်ဆိုရင်မြန်မာနိုင်ငံဒီမိုကရေစီအတွင်းကုပြောင်းရေးလုပ်ငန်းစဉ်တွေကိုသာမကပဲအထည်ချုပ်လူသမား၄သိန်းလောက်ကိုထိခိုက်လာနိုင်တယ်လို့လည်း CDUM ဥက္ကဋ္ဌဦးမောင်မောင်ကဆိုထားပါဗျ။ဥရောပသမဂ္ဂကိုယ်စားလှယ်ဖွဲ့ဟာဒီနေ့အောက်တိုဘာ29မနက်ပိုင်းမှာပဲလူသမားသမဂ္ဂတွေဖြစ်တဲ့ CDUM နဲ့ MICS ပြီးတော့လူသမားကိုယ်စားလှယ်တွေကိုတွေ့ဆုံခဲ့ပါသေးရဲ့။အထူးကုန်သွယ်ခွင့်ကို EU ကရပ်ဆိုင်လိုက်မယ်ဆိုရင်မြန်မာနိုင်ငံလိုအခွင့်အရေးရထားတဲ့တခြားနိုင်ငံတွေရဲ့အမျက်ထုတ်တာခံရနိုင်တယ်လို့မြန်မာနိုင်ငံစက်မှုလုပ်မှုနဲ့ကုန်ထုတ်လုပ်ငန်းပေါင်းစုံအလုပ်သမားသမဂ္ဂများအဖွဲ့ချုပ် MICS ဒုဥက္ကဋ္ဌဦးနော်အောင်ကပြောပါရယ
်အဓိကအထူးခွင့်ရေးပေးထားတာကကျွန်တော်တို့နိုင်ငံတနိုင်ငံနဲ့မဟုတ်ပါဘူးဥပမာကျွန်တော်တို့ BNN ပေးထားတယ်ဆိုတော့ကမ္ဘောဒီးယားပေးထားတယ်အခုကမ္ဘောဒီးယားနဲ့ကျွန်တော်နိုင်ငံကိုစဉ်းစားနေတာရုတ်သိမ်းမလားမရုတ်သိမ်းဘူးလားဆိုတော့ဒီနိုင်ငံကိုစဉ်းစားတာပါဗျာဆိုတော့ကမ္ဘောဒီးယားကလည်းသူဒီရွေးကောက်ပွဲမှာအပြိုင်အဒီဗလာအတိုက်ခံတွေကိုနှိပ်ကွတ်တယ်ဆိုပြီးတော့မှသူတို့ကရုတ်သိမ်းပေါ့ဗျာအာကျွန်တော်တို့နိုင်ငံကကြတော့ဒီရခိုင်ရေးကချင်ရေးနဲ့ပတ်သက်ပြီးတော့မှရုတ်သိမ်းပဲပေါ့ဗျာဆိုတော့ဒီအထူးကွန်ရွယ်ခွင့်ပေးထားတဲ့နိုင်ငံတွေကနောက်ဆုံးကဘာဖြစ်မလဲဆိုရင်ကျွန်တော်တို့အဲ့ဒီအထူးကွန်ရွယ်ခွင့်ရထားတဲ့နိုင်ငံတွေကကျွန်တော်တို့နိုင်ငံကိုခေါင်းပုံဖျက်သွားလိမ့်မယ်ပေါ့ဗျာဒီဗလာကျွန်တော်တို့စီမာတော့ချုပ်တယ်ဒါပေမဲ့ကျွန်တော်တို့ချုပ်တဲ့ quality ကဥရောပ quality ဖြစ်တယ်ဒါပေမဲ့ကျွန်တော်တို့ကအဲ့ဒီနိုင်ငံကိုကျွန်တော်တို့သွားရတယ်သွားပြီးတော့မှအဲ့နိုင်ငံရောက်ရင်တစိမ့်ရိုက်တယ်ဥရောပကိုပို့တယ်ဆိုရင် तू ကဟိုရောက်လို့ရှိရင် free ဖြစ်မယ်ဒါပေမဲ့ तू ကဒီကနေကျွန်တော်တို့အဲ့ဒီနိုင်ငံကိုပို့တဲ့ဒီပွဲစားခါတွေပါတယ်ကျွန်တော်တို့အဲ့ဒီနိုင်ငံအတလို့ကျွန်တော်တို့ထိုင်ယူတော့မှာပေါ့ဗျာဈေးကွက်တစ်ခုတည်းရှိတာနဲ့နှစ်ခုရှိတာနဲ့ကကျွန်တော်တို့မတူဘူးပေါ့ဗျာဥပမာကျွန်တော်တို့ဒီတရုတ်ဈေးကွက်ပေါ့ဗျာကျွန်တော်တို့ကပို့ရတယ်ဆိုပါစို့ကျွန်တော်ဥရောပဈေးကွက်တစ်ခုတိုးလာတာပို့မကောင်းပေဘူးလားပေါ့ဗျာနော်ဆိုတော့ပြီးတော့ဒီဈေးကွက်ရဲ့ဒီပေးနိုင်စွမ်းပေါ့ဗျာပေးနိုင်စွမ်းကလည်းကျွန်တော်တို့ထင်ပါတယ်ဥရောပပိုကောင်းလိမ့်မယ်လို့ထင်ပါတယ်
ဥရောပသမဂ္ဂ EU ကကုန်သွယ်ရေးအထူးအခွင့်အရေးတွေကို2023နှစ်ကုန်ပိုင်းလကစပြီးပြည့်ရခဲ့ရပါ။အဲ့ဒီနောက်ပိုင်းမြန်မာနိုင်ငံကဥရောပကိုပို့တဲ့ပို့ကုန်အားလုံးရဲ့87ရာခိုင်နှုန်းလောက်ဟာအထည်ချုပ်လုပ်ငန်းကပို့ကုန်ပြီးဖြစ်လာပါတယ်။အထည်ချုပ်လုပ်ငန်းကစပြီးတိုးတက်နေဦးမှာဆိုရင်2020လောက်မှာအလုပ်ကိုင်တသန်းခွဲကျော်နဲ့ပြည်ပပို့ကုန်တန်ဖိုးအမေရိကန်ဒေါ်လာ10ဘီလီယံလောက်ထိရောက်နိုင်တယ်လို့စီးပွားရေးပညာရှင်တချို့ကခန့်မှန်းထားကြပါတယ်။ဒီနှစ်အတွင်းမှာလည်းအထက်ကျုပ်လုပ်ငန်းကနေဥရောပကိုပို့တဲ့ပို့ကုန်ပမာဏဟာဒေါ်လာတန်း3000ဘူးလောက်ထိရှိမယ်လို့အလုပ်ရှင်တွေကခန့်မှန်းထားကြပါတယ်။ဒီအချိန်မှာပဲရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအကြောင်းပြုပြီးမြန်မာနိုင်ငံပေါ်ပေးထားတဲ့ကုန်သွယ်ရေးအထူးအခွင့်အရေးအခွန်ကင်းလုံးခွင့်တွေကိုပြန်ရုပ်သိမ်းဖို့စဉ်းစားနေရဆိုပြီး EU ရာရှိတွေကပြောဆိုလာတာဖြစ်ကြောင်းပါခင်ဗျာ။